ထိုင်းနိုင်ငံမှာအရက်ဖက်ရာဇဝတ်မှုတွေကိုစစ်ကုံရုံးကကင်တွယ်နေတာတွေအဆုံးသတ်ဖို့ထိုင်းစစ်ဆိုရကဆုံးဖြတ်လိုက်တဲ့အပေါ်လူခွင့်အဖွဲ့တွေနဲ့ရှင်တွေကသတိကြီးကြီးထားပြီးကြိုဆိုလိုက်ကြပါတယ်။လွှဲရစွာစုဝေးခွင့်ပြုတာအပအဝင်ရှစ်ဆက်လှုပ်ဆောင်သွားရမယ့်အရာတွေရှိနေသေးတယ်လို့လည်းသူတို့ကပြောပါတယ်။ပြည်တွင်းလုံခြုံရေးကိုနှောက်ယှက်တာ၊သွေးထိုးလှုပ်ဆော်တာတွေနဲ့တော်ဝင်မိသားစုကိုအချီညိုပြက်အောင်လုပ်တာတွေနဲ့ဆက်နွယ်တဲ့အမှုတွေအပေါ်မှာစစ်ကုံရုံးတွေကနေတရားစီရင်တာတွေကိုအဆုံးသတ်ဖို့ဝင်ကြီးချုပ်ပရန်ယွတ်ချန်ဦးချာကအမိန့်ထုတ်ပြန်လိုက်တာပါ။ထိုင်းနိုင်ငံမှာ2014ခုနှစ်မေလကဒီစစ်အာဏာသိမ်းပြီးတော့မကြခင်မှာပဲစစ်တပ်ဟာညမထွက်ရအမိန့်ကိုထုတ်ပြန်ခဲ့ပါတယ်။ညင်ငယ်ကြီးနဲ့တင်ငယ်ကြီးနိုင်ငံတော်ကော်မတီ NCPO လို့လူသိများတဲ့ထိုင်းစစ်ဆိုရဟာနောက်ပိုင်းမှာလည်းစစ်ကုံရုံးတွေကနေဒီအမှုတွေကိုစီရင်ခွင့်ပြုတဲ့ယာယီဖွဲ့စည်းပုံကိုပြဋ္ဌာန်းပြီးတော့အာဏာကိုဆက်လက်ချုပ်ကန့်ခဲ့တာပါ။အဲ့ဒီအချိန်ကစလို့စစ်ကုံရုံးတွေမှာနိုင်ငံတော်ကလူပေါင်း1800ကျော်ပါဝင်တဲ့အမှုပေါင်း1500ကျော်ကိုကြားနာစစ်ဆေးခဲ့ပြီးအများစုကတော့လက်နက်နဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေဖြစ်ပါတယ်။အခုလိုစစ်ကုံရုံးတွေမှာတရားစီရင်မှုတွေကိုအဆုံးသတ်လိုက်တဲ့အမိတ်စ်ဟာအစိုးရအနေနဲ့တိုင်းပြည်ကိုတည်ငြိမ်ငြိမ်ထားထားနိုင်ထိန်းထားနိုင်ပြီဆိုတော့ယုံကြည်ချက်ခိုင်မာမှုကိုထင်ဟပ်ပြနေတယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ပရာဝတ်ဝန်ဆူဝန်ကပြောပါတယ်။ဒါပေမဲ့ပြည်တွင်းအခြေအနေတွေပြန်ပြီးတော့ပြောင်းသွားခဲ့မယ်ဆိုရင်တော့အခုအမိတ်စ်ကိုပြန်ပြီးတော့ရုပ်သိမ်းနိုင်တယ်လို့လည်းသူကထိုင်းသတင်းမီဒီယာတွေကိုသတိပေးပြောဆိုထားပါတယ်ရှင်။